မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကို Facebook စာမျက်နှာပေါ်မှာတင်ခဲ့တဲ့စာရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေအားလုံးကို Facebook company စီကနေရယူနိုင်ရေးတရားရုံးအမိန့်ထုတ်ပြန်ပေးဖို့လူမျိုးတော်တပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံကိစ္စနိုင်ငံတကာတရားရုံး ICJ မှာအမှုတင်ခဲ့သူရှင်းနေတွေက American ခရီးတရားရုံးတစ်ခုမှာရှောက်ထားလိုက်ပါတယ်။ကမ္ဘာနိုင်ငံကိုစားဇွန်လ10ရက်နေ့က American နိုင်ငံမြို့တော်ခရီးဖြစ်တဲ့ District of Columbia တရားရုံးကိုရှောက်ထားချက်မှာ Facebook စာရွက်ပေါ်ကစာရွက်စာတမ်းအချက်အလက်တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့ Facebook company ကိုတောင်းဆိုပေးဖို့ပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုမီးထိုးပေးတဲ့အမုန်းတရားတွေကိုဖျက်ချရာမှာ Facebook ကအခရာကျတဲ့အခန်းကဏ္ဍကနေပါဝင်နေခဲ့ကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေက2018ခုနှစ်ကပြောထားခဲ့တာဖြစ်ပြီး Facebook company ကလည်းအမုန်းတရားတွေတင်တာတွေကိုပိတ်ပင်မှုတွေလုပ်နေတယ်လို့ပြောထားပါတယ်။ကကွေးဦးစီချိုဘူဂျုံမူကြီးမင်းအောင်လိုင်း Facebook ကိုတင်ထားတဲ့အချက်လက်တွေလည်း Facebook company စီကနေတောင်းခံလို့တဲ့အထက်ပါဝင်ပါတယ်။2018ခုနှစ်ဩဂလတုန်းက Facebook ကနေဖြုတ်ချခဲ့တဲ့အစိုးရတာဝန်ရှိသူတွေနဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေကအသေးစိတ်အချက်လက်တွေကိုလည်းရယူလို့တယ်လို့ရှင်းထားချက်မှာပါရှိပါတယ်။2019ခုနှစ်အတွင်းမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှိလျေးလွတ်ဆောင်ရာကရ ेंजर တိတ်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ ရ ेंजर ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောင်းကျမှုတွေကိုနှိမ်နှင်းခဲ့တာဖြစ်ပြီးလူမျိုးတော်တပ်ဖြတ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။